အခုလအတွင်းမြန်မာနိုင်ငံရှိရှုပ်ဘွဲ့တရားရုံးနေမှာရှမ်းလူမျိုးစုခေါင်းဆောင်၈ယောက်အပေါ်ထောင်ဒဏ်၄ရှိချမှတ်ခဲ့မှုတွေကိုမြန်မာအတိုက်ခံအုပ်စုဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPP ကဝေမှန်လိုက်ပါတယ် CRPP ရဲ့ထုတ်ပြန်ချက်ထဲမှာအဲ့ဒီထောင်ဒဏ်၄ရှိချမှတ်ခဲ့မှုတွေကြောင့်အမျိုးသားညီညွတ်ရေးပြက်ပြားစေပြီးပြည်သူလူထုလူမျိုးစုအသီးသီးအခြားပြန်လည်တင့်မြတ်ရေးကိုလည်းထိခိုက်ပြက်ပြားစေနိုင်တယ်လို့ဖော်ပြထားပါတယ်ပေဗရီလာကအ